တော်ရရှင်များခင်ဗျာအကြမ်းဖက်မှုတွေစစ်ပွဲတွေခြုံငင်းယုံနဲ့ငြိမ်းချမ်းရပြီလို့မပြောနိုင်ပဲစည်ရမွက်တွေမှုတွေဒန်းတို့ညီမျှမှုမရှိတာတွေလူလူချင်းခွဲခြားဆက်ဆံတာတွေဟာလည်းငြိမ်းချမ်းရေးကိုချိန်ချောက်တဲ့အကြောင်းတရားတွေဖြစ်တယ်လို့ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါ်အောင်ဆန်းစုကြည်ကလူခွင့်ရင်းနဲ့ပတ်သက်လို့ပြောပြတာကို Amnesty International လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ဟုတ်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်နဲ့အတူပေါ်ပေါက်လာတဲ့ဗိုလ်ချုပ်စိုးမိုးအုပ်ချုပ်မှုကနိုင်ငံသားတွေကြားမှာဆင်းရဲမွတ်တေမှုတွေအခွင့်အလမ်းမညီမျှတာတွေခွဲခြားဆက်ဆံခံရတာတွေရှင်သန်ကြီးထွားလာပြီးငြိမ်းချမ်းရေးပျောက်ကွယ်ခဲ့ရပါတယ်။ဒါကြောင့်တိုင်းသူပြည်သားတိုင်းကငြိမ်းချမ်းရေးကိုအလိုရှိဆုံးဖြစ်နေတာပါ။မြန်မာနိုင်ငံဘွားတိုင်းရင်းသားတွေဟာညီရင်းကိုတွေလို့ပြောနေကြပေမဲ့ကချင်ကရင်ရှမ်းမြန်မာမွန်ရခိုင်ချင်းစတဲ့လူမျိုးတွေမှာဘာသာစကားတွေလုံးဝမတူကြသလိုယဉ်ကျေးမှုနဲ့ကိုးကွယ်ရာလည်းခြားနားကြပါတယ်။ဘာသာစကားတူတဲ့သူအချင်းချင်းကြားမှာတော့တယောက်နဲ့တယောက်စကားပြောစုဆက်ဆံကြတဲ့အခါနားလည်မှုလွယ်တဲ့အတွက်ပဋိပက္ခဖြစ်တာကိုထောက်ရှုရင်ဘာသာစကားလုံးဝမတူသူတွေကြားကဆက်ဆံရေးဟာပဋိပက္ခဖြစ်ဖို့ပိုလွယ်ကူစေတယ်လို့ဘာသာဗေဒပညာရှင်တွေကထောက်ပြကြပါတယ်။ဒီကြားထဲမှာအခွင့်အရေးတန်းတူညီမျှမှုမရှိတဲ့လူအဖွဲ့အစည်းမှဆိုရင်ပဋိပက္ခတွေဟာပိုကြီးထွားလာပြီးညှိနှိုင်းမရတဲ့အစုံတစ်ဖက်နဲ့တစ်ဖက်စစ်ခင်းကြတဲ့အထိဖြစ်လာရတာကိုအာရှအာဖရိကလက်တင်အမေရိကဘောလ်ကန်ဒေသနိုင်ငံတွေမှာတွေ့နေရပါတယ်။မြန်မာနိုင်ငံမှာလည်းလက်ရှိရွေးချယ်တင်မြှောက်ခံထားရတဲ့ NLD အစိုးရအပါအဝင်မျိုးဆက်အသီးသီးအဖွဲ့အသီးသီးကပြည်တွင်းငြိမ်းချမ်းရေးအတွက်ကြိုးစားနေကြတာတွေ့ရပါတယ်။ဒါနဲ့ဆက်ဆက်လို့ပြောရရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအခုရက်ပိုင်းထိုင်းနိုင်ငံကတက္ကသိုလ်ကျောင်းသားတွေကိုဇွန်လ24ရက်ကဟောပြောချက်မှာတော့ငြိမ်းချမ်းရေးမရနိုင်ခင်မှာပဋိပက္ခဖြစ်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားယုံကြည်မှုရှိဖို့လိုတယ်လို့ထည့်သွင်းပြောဆိုလိုက်တာတွေ့ရပါတယ်။ဒါပြင်ဒေါ်ဆန်းစုကြည်ကဘလို့အောင်မြင်မှုမျိုးအတွက်မဆိုအခြေခံလိုအပ်တာကတော့အပြန်အလှန်ယုံကြည်မှုဖြစ်တယ်လို့ပြောသွားတာပါဟုတ်ပါတယ်တစ်ဖက်သားပေါ်ယုံကြည်မှုအပြည့်အဝမရှိတဲ့သူတယောက်ကိုကြံတစ်ဖက်သားကလည်းယုံကြည်မှာမဟုတ်ဘူးလို့တရုတ်တွေးခေါ်ပညာရှင်လောင်စုကပြောခဲ့မှုပါတယ်ဒါကြောင့်အပြန်အလှန်နားလည်မှုယုံကြည်မှုကတန်းတူဆက်ဆံရေးကိုစောင့်ကြည့်ပေးမှာဖြစ်တယ်လို့တန်းတူဆက်ဆံရေးရှိမှလည်းခွဲခြားဆက်ဆံမှုဆိုတာပပျောက်မှာဖြစ်ပြီးငြိမ်းချမ်းရေးတည်ဆောက်နိုင်မှာပါ။ဒါအပြင်မတူကွဲပြားတဲ့လူတွေစုပေါင်းနေထိုင်တဲ့တိုင်းပြည်တစ်ခုမှာတရားဥပဒေစိုးမိုးရေးကသာတည်ငြိမ်အေးချမ်းမှုကိုထိန်းသိမ်းနိုင်တာတွေ့ရပါတယ်။မြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးရဖို့တရားဥပဒေစိုးမိုးရေးအရေးကြီးတယ်လို့ထင်မြင်ယုံကြည်တဲ့အကြောင်းအလို့သမားလယ်သမားရေးဆောင်ရွက်တဲ့ရှင့်နေဦးအောင်သူရင်ထွန်းကပြောပါတယ်။
ငြိမ်းချမ်းရေးရဖို့အတွက်ကဟုတ်ပါတယ်ဒီစစ်ပွဲတွေပြီးဆုံးသွားအောင်လည်းငြိမ်းချမ်းရေးမရနိုင်ပါဘူးနောက်တစ်ခုကအစိုးရအစီအညာနေတဲ့ရောက်ပြီးစုမွေးအပိုင်းနဲ့ပတ်သက်လို့ရှိရင်လူ့သမားလောကောင်အဖြစ်ဖြစ်လူ့သမားလောကောင်အဖြစ်ဖြစ်နိုင်ငံရေးကိစ္စနဲ့ပဲဖြစ်ဖြစ်ရှင်းယူရှုခံရတဲ့ကိစ္စတွေကရှင်းနေသေးတော့မယ်ရောက်ပြီးတရားဆိုင်ရာဆိုရင်လည်းလူ့သမားကိစ္စဆိုရင်လည်းလုပ်ငန်းရှင်တွေဘက်ကဖိုးဖောက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေတိုင်းနာတော့ဘယ်လိုလုပ်လို့ပြည်သူရှုခံရတဲ့ကိစ္စတွေအများကြီးပဲကိုကိစ္စတွေအနေနဲ့ကျွန်တော်တို့လောပတ်မှာဆိုရင်အများကြီးဖေးနိုင်တယ်ကိစ္စတွေရှိတယ်နောက်ပြီးတော့ဟိုကလေယာဉ်ဥပဒေဆိုရင်လည်းလေယာဉ်ဥပဒေရှိတယ်လေယာဉ်စစ်ဆေးတယ်ဆိုရင်လည်းလေယာဉ်မှုကင်းဆိုင်ရာစစ်ဆေးမှုလုံးလုံးလုံးကြီးရှိပေမဲ့လို့တက်ကမူလပိုင်ခြင်းနဲ့ပြန်ပေးပြလိုက်ပြီဆိုတဲ့အမိန်နဲ့ပြည်သူရှုပလိုက်တဲ့အတွက်ဒီလေသမားတွေအကုန်ဒုက္ခရောက်ကုန်ဆိုတော့တကယ်ကိုငင်းငင်းရဖို့အတွက်ဆိုလို့ရှိရင်စစ်ပွဲတွေပြီးသွားရုံနဲ့လည်းငင်းငင်းအစ်စ်မမရနိုင်လေပါဘူးတရားဝင်စိုးမှုဆိုတော့ rule of law အမှန်တကယ်ရရှိနိုင်မှသာလေငင်းငင်းမှုအစ်စ်မှန်ကိုရရှိနိုင်မယ်လို့ကျွန်တော်ဒီလိုပြောချင်တယ်ကွာ
ဟုတ်ပါတယ်မတူကွဲပြားတဲ့လူတွေကြားငင်းငင်းရရှိဖို့ဆိုရင်အခွင့်အလမ်းတန်းတူဖို့လိုအပ်တယ်လို့အခွင့်အလမ်းတန်းတူဖို့အတွက်တယောက်နဲ့တယောက်ဗိုလ်ချလွှမ်းမိုးလို့မရနိုင်အောင်တရားဥပဒေနဲ့ကာကွယ်ပေးထားဖို့လိုအပ်တာတွေ့ရပါတယ်ဒီနေရာမှာဥပမာအနေနဲ့ပြောရရင်ပြည်내90နဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုဟာနယ်မြေပေါ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်သလိုကမ္ဘာပေါ်ကလူမျိုးပေါင်းစုံရောက်ရှိနေထိုင်ကြတဲ့တိုင်းပြည်တစ်ပြည်ဖြစ်နေပါတယ်။ဒါပေမဲ့ကိုယ်ကိုယ်ရဘာသာပြောဆိုတဲ့စကားယဉ်ကျေးမှုဒလိမတူညီတဲ့လူမျိုးတွေနေထိုင်ကြတဲ့အမေရိကန်ပြည်ထောင်စုထဲမှာတရားဥပဒေအကာအကွယ်နဲ့အခွင့်အလမ်းတန်းတူရှိနေတဲ့အတွက်မတူကွဲပြားတဲ့လူတွေကြားတည်ငြိမ်မှုကိုတည်ဆောက်ထားနိုင်တာဖြစ်တယ်လို့နိုင်ငံရေးသိပ္ပံပညာရှင်တွေကထောက်ပြကြပါတယ်။ဒါကြောင့်ငြိမ်းချမ်းနိုင်မဲ့နီးလန်းတွေရှာဖွေဆောင်ကျင်းတဲ့အခါနိုင်ငံသားတွေကြားအခွင့်အလမ်းတန်းတူညီမျှရေးလူမျိုးတစ်မျိုးနဲ့တစ်မျိုးတဦးနဲ့တဦးအပြန်အလှန်နားလည်မှုနဲ့ယုံကြည်မှုရှိရေးတရားမျှတတဲ့ဥပဒေတွေရဲ့အကာအကွယ်ရရှိရေးဟာမဖြစ်မနေဝိုင်းဝန်းတည်ဆောက်ရမယ့်အခြေခံအုတ်မြစ်တွေဖြစ်နေတာတွေ့ရပါတယ်မြန်မာနိုင်ငံမှာဒီချက်တွေကိုဖော်ဆောင်နိုင်ဖို့အတွက်အဓိကအကြဆုံးကနှစ်ပေါင်းများစွာအာဏာရတာတဲ့တမ်းမတော်အရာရှိကြီးတွေဖြစ်သလိုဒ ေသအလိုက်လက်နက်ကင်တိုက်ပွဲဝင်နေတဲ့တော်လိုင်းအဖွဲ့ခေါင်းဆောင်တွေပေါ်မှာလည်းမှုတည်နေတာကိုသတင်းတွေကတဆင့်သိနေရပါတယ်။ဒီအင်အားစုနှစ်ဖက်ကရေရှည်အမြင်နဲ့လက်ခံကျင့်သုံးလာကြမယ်ဆိုရင်တော့ဒီကနေ့အိုးပြစ်အိမ်ပြစ်ထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေစစ်ပွဲတွေနဲ့ဝင်နေပေမဲ့မြို့ပြတွေမှာနေဖို့ညစာအနိုင်နိုင်ရှာနေရတဲ့သူတွေလဲမဲ့ရမဲ့ဖြစ်သွားသူတွေခိုကိုးရမဲ့ကလေးတွေနိုင်ငံတကာမှာပြန်ကျဲရောက်ရှိသွားတဲ့မြန်မာလူငယ်အလို့သမားတွေစသဖြင့်နိုင်ငံသားတွေရဲ့ငြိမ်းချမ်းခြင်းနဲ့ဘဝအိမ်မက်သားလောင်းဟာတကယ်လက်တွေ့ဘဝအဖြစ်မွေးဖွားလာမှာဖြစ်ပါတယ်။အိမ်မက်က
လာတဲ့ဘဝကရစိုးတဲ့ယုံကြည်နေသူကိုနဲ့သိပြရစေမောမလေး